ကိုစားပြုစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကတော်တော်ကို
ဟုတ်ကဲ
့ပါဗျာလာပြီးတော့စကားပြောတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတ
ယ်ဆိုတော့အခုဖြစ်နေတဲ့ထက်မှာတော့ဒေါက်တာဘူကိုယ်တိုင်လည်းဒီညီညာရေးဖော်ဆောင်ရေးကော်မတီထဲမှာပါတယ်လို့ကျွန်တော်တို့သိထားတယ်ဆိုတော့အဲ့ဒီရဲ့လုပ်ငန်းစဉ်တွေရောအခုဘယ်လိုရှိနေတယ်လဲဒီဘက်အစိုးရနဲ့ KIO နဲ့တွေ့နေကြတာတွေတော့ရှိတယ်
ဟုတ်ကဲ့
ဟိုမပြေလည်နိုင်သေးဘူးဖြစ်နေတာပေါ့နော်အခုအထိကတော့ကြားထဲမှာဟိုတစ်ဖက်နဲ့တစ်ဖက်သဘောတူညီမှုမရနိုင်ဘူးဖြစ်နေတာဘာကြောင့်လို့ထင်လဲဒေါက်တာဘူကဒီဘက်အစိုးရဘက်ကကြီးပဲမြန်မာစုကတော့အစိုးရသူကတစ်ချိန်လုံးသူ့ဘက်ကအမားတွေကျူးလွန်နေတာဆိုတော့သူ့ကိုတော့ blame လုပ်ကြတာများတာပေါ့
နော
်ဟိုအပြစ်ပုံချကြတာများ
တ
ာ KIO ဘက်မှာကရောဘာကြောင့်သဘောတူညီမှုမရနိုင်လဲခုလိုဆွေးနွေးနေတဲ့နေရာမှာအ
ဲကျွန်မတဦးတည်းအမြင်ကတော့ပေါ့နော်တင်းခံတာတော့မရှိပါဘူးဒါပေမဲ့အခုလက်ရှိ KIA ကလည်းဒီအထူးသဖြင့်ပေါ့ကချင်ပြည်နယ်ကကချင်လူထုရဲ့ဟောပေါ့နော်အတန်ကိုအလေးထားပါတယ်အလေးထားတဲ့ခါကျတော့ပြည်သူလူထုအနေနဲ့ကလည်းဟိုရခင်ကာလတွေမှာလည်းအစိုးရကကျမတို့တိုင်းရင်းသားအခွင့်အရေးတွေဆောင်ရွက်ပေးမှုမရှိဘူးဆိုတဲ့အခါကျတော့ဒီလက်နက်ကင်ထားတဲ့ KIA အပေါ်မှာအာကိုးတာပေါ့နော်အာကိုးတဲ့သဘောထားပေါ့အဲ့တော့အာလက်နက်ကင်ထားရင်တော့အခွင့်အရေးတွေတောင်းပေးနိုင်မယ်လို့သူတို့ကလည်းယုံကြည်ပါတယ်ယုံကြည်တဲ့အတွက်သူတို့အာကိုးတယ်အဲ့တော့ KIA ကလည်းအခုကျမတို့လေ့လာတဲ့လောက်ကတော့လူထုရဲ့အတန်ကိုဥစားပေးတယ်အဲ့ခါကျတော့ဒီတဲမှာကျမတို့လူထုတွေမှာနားမလည်တာလေးတစ်ခုပေါ့နော်ရခင်ကာလတွေကနားမလည်တာလေးတစ်ခုတွေကကျမတို့ကလုံးဝလွတ်လပ်ရေးအတွက်ကြိုးစားမှလားဒါမှမဟုတ်ကျမတို့ကဒီဖက်ဒရယ်ဝင်လို့ချင်တာလားတန်းတူညီလားအဲ့တော့အစိုးရဘက်ကရခင်ကာလကခံယူတာတတ်မလို့ရောအစိုးရရောဖက်ဒရယ်ဆိုလို့ရှိရင်ကျွန်တော်တိုင်းရင်းသားတွေကလူလိုက်ရေးတောင်းဆိုခြင်းဖြစ်တယ်ပြည်တော်စုကြီးကခွဲထွက်သွားမယ်လို့မြင်တယ်အဲ့တော့ဖက်ဒရယ်တောင်းလို့ရှိရင်တော့လုံးဝမပေးနိုင်ဘူးအတိုင်းရင်းသားတွေလည်းဖက်ဒရယ်ပဲဆိုတာမျိုးအဲ့ဒီမှာကိုကျွန်တော်တို့လူထုထဲမှာလည်းဖက်ဒရယ်လားလုံးဝလွတ်လပ်ရေးဆိုတာပြောတယ်လုံးဝလာရည်လားဆိုတာကိုပြန်လဲသုံးသတ်တဲ့အခါမှာတချို့ကလည်းနားမလည်ဘူးပေါ့နော်ကျမတို့ကတိုက်ရမယ်လုံးဝလွတ်လပ်ရည်ရမှာကျမတို့ရဲ့အခွင့်အရေးရမယ်လို့မြင်တယ်ဒါပေမဲ့အခုတော့ KIA အဖွဲ့ရဲ့ဥတီချက်ကအဲဖက်ဒရယ်ယူဖို့လိုတယ်လုံးဝလွတ်လပ်ရည်မဟုတ်ဘူးအဲပြည်ထောင်စုတွေကခွဲထွက်သွားဖို့လည်းမဟုတ်ဘူးပြည်ထောင်စုအထက်မှာဂျာနယ်တိုင်းရင်းသားတွေနဲ့အေးအတူဖို့အများနေပြီကျမတို့ရဲ့အဲရပိုင်ခွင့်နေ
ဟုတ်တယ
်ကိုကြံကျွန်မကိုဖန်တီးနိုင်မို့ပေါ့ကျွန်တော်တို့ဒန်းတူညီမြအခွင့်အရေးရဖို့ပေါ့ဒါပဲပြောရဲဆိုတဲ့အတွက်ဒါကိုလည်းလူထုကလက်ခံပြီခွဲထွက်ဖို့မဟုတ်ဘူးဆိုတော့လည်းလက်ခံပြီအခုတော့အစိုးရအပိုင်းကလည်းဒါတွေကိုအဲလက်ခံလာတဲ့အဲအနေအထားမျိုးရှိပြီအရင်ကတော့ကျွန်တော်တို့ကအမောင်ချထားတာ哦အဲ့တော့ဒီဖက်ဒရယ်ဆိုတာဘာဆိုတာလဲမသိဘူးကျွန်တော်တို့ကိုယ်တိုင်လည်းနားမလည်ဘူးပေါ့နော်အခုတော့တော်တော်လေးနားလည်လာပြီဖြစ်တဲ့အတွက်ဒီကိစ္စတွေအပေါ်မှာကျွန်တော်တို့ကပေါ့နော်ဒါလွတ်တော်အပိုင်းကဆောင်ရွက်ရမယ့်အပိုင်းပါအခုဆိုကျွန်တော်တို့တိုင်းရင်းသားရဲ့အခွင့်အရေးတွေကာကွယ်ဆောက်ရှောက်တဲ့ဥပဒေတွေပြတ်ထားမှုအတွက်ကျွန်တော်တို့ဆွေးနွေးတိုင်ပင်နေပြီနောက်ပြီးမှဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်သုံးသပ်ဖို့လည်းကျွန်တော်တို့ဆောင်ရွက်နေပြီဒီကော်မတီတွေဖွဲ့ပြီးဆောင်ရွက်နေပြီပေါ့နော်အဲ့တော့အဲ့လိုဖွဲ့စည်းပုံအခြေခံဥပဒေကျွန်တော်တို့ရဲ့အသက်သွေးကြောဖြစ်တယ်ပေါ့ဒီနေရာမှာဒါကျွန်တော်တို့အဲပင်ရည်တွေလိုလားတဲ့တိုင်းသားတွေလိုလားတဲ့အဟာကိုထိထိရောက်ရောက်ကျမတို့ဆောင်ရွက်ပေးနိုင်မယ်ဆိုရင်ခုနစိုးရိမ်နေတဲ့ကိစ္စရက်တွေအားလုံးပြည်လည်သွားမှာပါအခုမပြည်လည်နေဘူးမပြည်လည်နေဘူးဆိုတာအစိုးရကိုအယုံကြည်အယုံကြည်မဲ့နေသေးလို့ဖြစ်ပါတယ
်
အဲ့တော့အစိုးရလည်းယုံကြည်တဲ့အဲယုံကြည်နိုင်တဲ့ဟိုပါပေါ့နော်ပြောဆိုဆွေးနွေးမှုနဲ့ဂတိကဝတ်ပေးဖို့လိုပါတယ်အဲတစ်ဖက်ကကျမတို့ပြည်သူလူထုနဲ့အဲဟိုပါပေါ့နော်ဒီ KIA အဖွဲ့အစည်းကလည်းယုံကြည်ကြည်နဲ့ဒီအလုပ်မှာပေါ့နော်ပါဝင်ဆောင်ရွက်ဖို့လိုပါတယ်နောက်မှလွတ်တော်ဘက်မှာလည်းတွန်းအားပေးဖို့လိုပါတယ
်ဟုတ်ကဲ့ဆိုကချင်တိုင်းရင်းသားတယောက်အနေနဲ့ပေါ့နော
်ဟ
ိုအခုအစိုးရနဲ့ပြုလုပ်နေတဲ့ကချင်နဲ့ရည်ပဲမဟုတ်ဘဲနဲ့အစိုးရအခုလုပ်နေတဲ့ဖော်ဆောင်နေတဲ့ဒီဟိုညီညာရေးဖော်ဆောင်ရေးလုပ်ငန်းတွေအပေါ်မှာဘယ်လိုမြင်မိသလဲဟိုကဟိုပြီးခဲ့တဲ့ရပိုင်းအတွင်းတုန်းကပဲဟို KNU က
ကောင်းဆောင်နေတဲ
့ဒုသမရာညီညာရေးဖော်ဆောင်ရေးကော်မတီဥက္ကဋ္ဌဒုသမရာဆိုင်မောက်ခမ်းနဲ့တွေ့တယ်နောက်ဒီအကြခင်မှာမကြခင်ရပိုင်းအတွင်းမှာပဲသူတို့ UNFC ဆိုတော့ဆားတဲ့ဒီတိုင်းသားပေါင်းစုံအဖွဲ့နဲ့လည်းဒီညီညာပေါ်ဆောင်ရေးကော်မတီကဥအောင်မင်းတို့တွေ့ကြမယ်ပေါ့န
ော်ဟုတ်ကဲ
့ဆိုတော့သူတို့လမ်းကြောင်းနေရာတော့တွားနေတာတော့အများကြီးရှိတယ်ပေါ့ညီညာရေးအတွက်ဥတီပြီးတော့ပြောဆိုနေကြတာဆွေးနွေးနေကြတွေ့ကြတာတွေအများကြီးဖြစ်နေပြီဆိုတော့အဲ့ဒီပုံမှာတော့ဒေါက်တာဘူကချင်တိုင်းသူတယောက်အနေနဲ့ပေါ့ဘယ်လိုမြင်မိလဲဟိုသူတို့ရဲ့လှုပ်ဆောင်ချက်တွေကတချို့ကပုံမလင်းလင်းပြောကြမယ်ဆိုတချို့ကဒါအချိန်ဆွဲနေတဲ့အလုပ်လို့မြင်ကြတဲ့လူတွေလည်းရှိတယ်လေ
။ဒါ
ပေါ်တကယ်တကယ်ညီညာရေးလူလားရဲ့လားဆိုပြီးတော့အစိုးရအပေါ်မှာအစိုးရလှုပ်ဆောင်ရတဲ့ပုံမှာမေးခွန်းထုတ်နေတာရှိတာ哦
။ဒီ
အကာလကအရန်ကြာလာပြီလေ
။ဟုတ်ကဲ့
။ဆိုတော့
အဲ့တော့ဒီကိစ္စတွေမှာအခုကတော့အစိုးရဥဆောင်ပြီးတော့ဆွေးနွေးနေတာပေါ့နော်။အဲကျမတို့ပါဝင်နေဆိုတာလည်းဒီသမရကြီးဥဆောင်တဲ့ငြိမ်းချမ်းရေးဖော်ဆောင်မှုဗဟိုကော်မတီရဲ့အောက်ကဒုတိယသမရ ဒေါက်တာဆိုင်မောက်ခမ်းဦးဆောင်တဲ့ဒီလုပ်ငန်းကော်မတီအဖွဲ့ပေါ့နော်အဲ့ဒီမှာကျမတို့ပြည်သူလူထုက6ယောက်ပါတယ်အမျိုးသားလူထုက6ယောက်ပါတယ်အဲ့တော့အခုချိန်ထိဒီဆွေးနွေးပွဲတွေမှာကျမတို့လူထုအပိုင်းကနေမှာပေါ့နော်ထိထိရောက်ရောက်ကျမတို့ပါဝင်ဆွေးနွေးနိုင်သေးခြင်းမရှိသေးဘူးပေါ့เนาะအဲ့တော့ကျမတို့လွတ်တော်အပိုင်းကထိထိရောက်မဆောင်ရွက်နိုင်ဘူးဆိုတာကျမတို့လွတ်တော်ရဲ့တာဝန်ဒီဥပဒေပြုရေးတာဝန်ဖြစ်တယ်အဲ့တော့ကျမလုံခဲ့တဲ့ဟိုပါပေါ့เนาะ KNU နဲ့ဆွေးနွေးတဲ့အခါမှာလည်းကျမတင်ပြပါတယ်ဒါကျမတိုင်းရင်းသားကိုယ်စားလှယ်တယောက်အနေနဲ့ပေါ့เนาะဒီဆွေးနွေးမှုတွေကရရှိတဲ့အဖြေတွေကိုကျမတို့ကလွတ်တော်အပိုင်းဖြစ်တဲ့အတွက်လွတ်တော်မှာဘယ်လိုမျိုးကျမတို့ကဥပဒေပြုထားနိုင်မယ်ဘလို့ကူညီဆောင်ရွက်နိုင်မယ်ဆိုတာကိုဒီတိုင်းရင်းသားလက်နက်ကိုင်တွေကျမတို့ကခဏခဏကျမတို့ဆွေးနွေးရမယ်ညှိနှိုင်းရမယ်အဖြေရှာရမယ်အဲ့တော့ဒီအဖြေကိုကျမတို့လွတ်တော်မှာကျမတို့မူဝါဒအနေနဲ့တော့၎င်းကျမတို့ဥပဒေနဲ့တော့၎င်းကျမတို့လှုပ်ထားနိုင်တယ်ဆိုလို့ရှိရင်နောက်အနာဂတ်မှာကျမတို့အဲဟိုပါပေါ့နော်အားလုံးပါဝင်တဲ့ဆွေးနွေးမှုမှာပေါ့နော်အဲကျမတို့အခက်ခဲမရှိနိုင်တော့ဘူးတကယ်လို့ကျမတို့အရင်ဆွေးနွေးညှိနှိုင်းမှုမလုပ်ထားနိုင်လို့ရှိရင်အစစ်စစ်အစိုးရနဲ့ဆွေးနွေးပြီးဟိုလွတ်တော်မှာရောက်တဲ့အခါကျရင်အကန့်တကအနေနဲ့ပြန်ပြီးအခက်ခဲရှိနိုင်ပါတယ်သူတို့လည်းဒါကိုစိုးရိမ်ပါတယ်သူတို့လည်းတကယ်လို့ဒီဆွေးနွေးမှုတွေကိုနောက်ဆုံးလွတ်တော်မှာဆိုလို့ရှိရင်အစင်မပြေပါမလားဆိုတာအဲ့ဒီ KNU ဘက်ကတင်ပြခဲ့တာရှိပါတယ်အဲ့တော့ဘာပဲပြောပြောဒီအချိန်မှာတော့ကျွန်တော်တို့လွတ်တော်အပိုင်းလဲဒီတိုင်းရင်းသားတွေနဲ့ဆွေးနွေးမှုအများကြီးလိုအပ်ပြီလို့ကျွန်မတို့ဒီလိုပဲခံယူပါတယ်
ဆိုကော်မတီဖွဲ့ထားပြီဆိုတော့ကော်မတီဥက္ကဋ္ဌရှိတယ်ပေါ့နော်အဲ့လိုမျိုးကော်မတီအစဉ်အဆက်သူတို့တွားကြဆိုတော့ကော်မတီဝင်တွေတော်တော်ဘူးတို့ကော်မတီဝင်တွေရဲ့ဟိုပါပေါ့သဘောဆန္ဒဟောသူတို့ဘယ်လောက်ထိအလေးထားတယ်တဘောကတော်တော်ဘူးဆိုရင်ကော်မတီဝင်ဖြစ်အောင်လည်းမကဘူးကချင်တိုင်း
ဟုတ်ကဲ့
သူတူလည်းဖြစ်နေတယ်အလားတူပဲတခြားတိုင်းသားတွေလည်းပါကြမှာပေါ့နော
်ဒီ
ကော်မတီဆိုတော့သူတို့ရဲ့သဘောထားတွေရောဘယ်လောက်ထိအလေးထားတယ်ဒီဆွေးနွေးကြတဲ့အခါမှာ
အခုချိန်ထိတော့ကျမတို့ကဟိုဘယ်လိုပြောမလဲแท้ๆဝင်ๆကျမတို့ကဆွေးနွေးခွင့်မရသေးဘူးတွားပြီးမှနားထောင်နိုင်တဲ့အနေအထားမျိုးပဲရှိတယ်အဲ့တော့အချိန်ကလည်းတိတ်မရဘူးအဲ့တော့ကျမတို့လွတ်တော်မှာဘာတွေဆောင်ရွက်နေတယ်ဘယ်လိုတွေလုပ်နေလဲဆိုတာဒီလွန်ခဲ့တဲ့ဆွေးနွေးမှုမှာကျမတို့ကသိရတယ်အတူတူကကျမတို့လွတ်တော်မှာဘာဥတွေပြုတယ်ကျမတို့တိုင်းရင်းသားနဲ့ပတ်သက်တဲ့ဟာတွေเนาะဘလို့လုပ်နေကျမတို့လွတ်တော်တဲ့တိုင်းရင်းသားတွေကကျမတို့တိုင်းရင်းသားအရေးကိုဆောင်ရွက်ဖို့အတွက်ဘလို့ကြိုးပမ်းနေတယ်ဆိုတာလည်းသူတို့မသိသေးဘူးအဲ့ဒါကိုကျမတို့ကပြန်ချိတ်ဆက်ဖို့လိုအပ်ပါတယ်အဲ့တော့ကျမတို့နဲ့သူတို့နဲ့ကတော့အများကြီးဆွေးနွေးဖို့လိုပါတယ်အခုကတော့ကျမတို့ကအဲ့လိုအများကြီးဆွေးနွေးဖို့အခွင့်အရေးကိုလုံးဝမရသေးဘူးလို့မြင်ပါတယ်အဲ့တော့ကျမတို့လွတ်တော်တဲ့ဘက်တိုင်းရင်းသားတွေရောနောက်မှအခုကော်မတီထဲမှာလည်းပဲကျမတို့ပါတဲ့လူတွေကလည်းအားလုံးတိုင်းရင်းသားတွေပါသူတို့ကလည်းအများကြီးဆွေးနွေးချင်တယ်ဒါပေမဲ့ဒီဟာတွေကျတော့အကောင့်ထည့်ဖို့ခွင့်မရသေးပါဘူး
အခုသွားနေတဲ့ speed နဲ့ဆိုလို့ရှိရင်ဆိုကြပါဆို2015မှာရွေးကောက်ပွဲလုပ်မယ်ဒီအစိုးရဆက်ပြီးတော့အနာရကောင်းလဲရမယ
်
ဆိုတော့တက်လာကောင်းလဲတက်လာနိုင
်
ဆိုတော့အဲ့ကြညဉ့်ညိုင်းဆွေးနွေးပွဲကြီးကတမျိုးတမီဖြစ်ကောင်းဖြစ်သွားနိုင်တယ်အစိုးရတက်လာလို့ရှိရင
်
ဒီဘောကဆိုတော့အခုဒီတိုင်းသွားလို့ရှိရင်ရော2015မှာတိုင်ခင်ဒီညဉ့်ညိုင်းရေးဖော်ဆောင်မှုလုပ်ငန်းကြီးကကျော်လုံးပေါ်လာပေါ်နိုင်သလားအကောင့်ထဲပေါ်နိုင်မယ်လို့မြင်တယ်ဒေါက်တာဘူးတယောက်ထဲအမြင်ရ
ဆိုအဲဒီအနေအထားအတိုင်းတစင်ပြီးတစင်သွားနေရင်တော့နှေးမယ်လို့မြင်ပါတယ်အဲ့တော့လွတ်တော်အပိုင်းရောအစိုးရအပိုင်းရောပေါ့နော်သူတို့လည်းဆွေးနွေးရမှာအပိုင်းပြီးတက်မတော်အပိုင်းလည်းပါတယ်တက်မတော်ကလည်းအခုအဲတက်တည်ပေါ့နော်အဲနေရာချထားရေးအဲ့ဒါသိအရေးကြီးပါတယ်အခုကချင်နဲ့ဆိုလို့ရှိရင်တက်နေရာချထားရေးကိုသူတို့ဘလို့ဆွေးနွေးနေလဲတော့မသိဘူး
ဟုတ်တယ်ဟုတ်တယ်
လက်ဖက်တင်းတင်းမှာဖြစ်နေတယ်ဒါအပြင်ပေါ့ဟိုလက်မှတ်ထိုးထားတဲ့ဒီရှမ်းတို့ကရင်တို့လည်းကရင်ကတော့တော်တော်လေးမြို့ထဲရောက်လာပြီပေါ့နော်တော်တော်ဟိုရှေ့ကိုသွားနေပြီပေါ့နော်အဲ့တော့တက်နေရာချထားမှာရှမ်းနဲ့လည်းဒါတော်တော်ဆွေးနွေးရမယ်ဒါတက်မတော်အပိုင်းပေါ့အစိုးရအပိုင်းကျတော့ဒီရင်းချမ်းရေးလက်မှတ်ထိုးထားတဲ့လူတွေကိုလည်းအစိုးရအပိုင်းကအများကြီးဆောင်ရွက်ပေးဖို့လိုတယ်ဘာလို့ဆိုသူတို့ရဲ့စာဝတ်နေရေးသူတို့ရဲ့စီးပွားရေးသူတို့ရဲ့ရက်တီရေးပေါ့နော်အခုမြို့ထဲရောက်လာပြီဆိုတော့အဲ့ဒါကိုအစိုးရဖိဖိစီစီဆောင်ရွက်ပေးဖို့လိုတယ်အဲ့ဒါဖိဖိစီစီဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ထပ်ပြီးတော့ဒါတကြော့ပြန်ဖြစ်သွားနိုင်ပါတယ်ဘာလို့လဲဆိုဒီဘက်ကိုဝင်လာပြီအလင်းဘက်ကိုဝင်လာပြီဆိုတော့သူနဲ့လိုက်လျောညီထွေတဲ့ကိစ္စရအားလုံးကိုအစိုးရကမဆောင်ရွက်ပေးဆောင်ရွက်ပေးနိုင်မှုမရှိဘူးဆိုလို့ရှိရင်မြို့တဲ့ပြည်သူလူထုနဲ့သူတို့နဲ့ပြဿနာတက်နိုင်တယ်ပြီးသူတို့ဘဝရက်တီရေးအတွက်မဖြေရှင်းနိုင်ဘူးဆိုလို့ရှိရင်အများကြီးပြဿနာပြန်တက်သွားနိုင်ပါတယ်အဲ့တော့အဲ့ဒါတွေဆောင်ရွက်ပေးဖို့လိုတာပေါ့နော်ဒီလက်မှတ်ထိုးထားပြီးတဲ့လူတွေတို့ကအဲ့တော့တကယ်တမ်းတည်တတ်တဲ့ငြိမ်းချမ်းရေးရဖို့ကြတော့ကျမတို့လွတ်တော်နဲ့ပြန်ဆိုင်တယ် အဲ့တော့သူတို့နဲ့ကျမတို့နဲ့ဆွေးနွေးပြီးကျမတို့စီကမူဝါဒတွေဥပဒေတွေထွက်လာဖို့လိုတယ်အဲ့တော့တဆင့်ချင်းမဟုတ်ဘူးနဲ့တပြိုင်တည်းဆွေးနွေးနိုင်တယ်ဆိုရင်တော့2015မတိုင်မီဖြစ်သွားနိုင်တယ်အဲ့တော့လွန်ခဲ့တဲ့ဆွေးနွေးပွဲမှာတော့ KNU ကချပြသွားပါတယ်သူတို့ရဲ့အစီအစဉ်နေနဲ့သူတို့ဟာဒါတွေကို2015မှာတော့ရွေးကောက်ပွဲမတိုင်မီဒါတွေပြစ်စီချင်တယ်ဆိုမှပြောပါတယ်ဒါတွေကျမတို့ကတကယ်ကြိုဆိုရပါပါကျမတို့ကလည်းတကယ်ဖြစ်ချင်တာပါဒီ2015ရွေးကောက်ပွဲမတိုင်မီမှာဒီငင်းချိုင်းကိစ္စရက်တွေပြီးမယ်ဆိုလို့ရှိရင်ကျမတို့ကဒီ2015ရွေးကောက်ပွဲကိုပေါ့နော်တကယ်ချင်းချင်းသေးပေါ့နော်ပြည်သူလူထုစံတအတိုင်းကျော်လို့ပြန်လုပ်နိုင်တယ်ဆိုရင်နောင်တက်လာမဲ့ဘယ်အစိုးရမဆိုဒီငင်းချမ်းပြီးသားကန္တမှာကျမတို့ကအလုပ်လုပ်တဲ့အခါမှာနိုင်ငံတော်နဲ့ပြည်သူလူထုတွေအများကြီးအဆင်ပြေလာမှာအခုကတော့ဒီကျမတို့ဒီငင်းချမ်းရဲ့အတွက်ပဲစူးစမ်းနေတာနဲ့ဟိုတိုင်းပြည်အတွက်ကသူများနိုင်ငံကယင်းနှမြုပ်နှံမှုလည်းမဝင်လာနိုင်ဘူးကျတော်တို့စီမာလာယင်းနှမြုပ်နှံမှုလည်းဒါကိုပဲစောင့်ကြည့်နေရဆိုတော့အင်တာခက်ခဲရှိပါတယ
်အဲ့ညမှာတက်တည်ထားရတဲ့ဆိုတဲ့ညမှာအခုဟိုဒရွေးဘူးဖြစ်လို့ရတယ်လည်းဖြစ်ပေါ့အခုစကွန်တင်ဥစကွန်တင်ကိစ္စဆိုလို့ရှိရင် तू ကဒီညညာရေးဖော်ဆောင်ရေးကော်မတီထဲမှာလည်းပါတယ်လို့ကျွန်တော်ကြည့်ထားတယ်ဒါပေမဲ့ဟိုပြီးခဲ့တဲ့တပတ်လောက်ကပဲတက်ပွဲတွေဖြစ်ကြတဲ့ညမှာ तू နဲ့ तू ဟို KIA နဲ့တို့တက်ပွဲတွေထိတိုင်ရင်ဆိုင်မှုတွေရှိတယ်လို့ကျွန်တော်ကြာဆိုတော့ तू ကသူဘက်ကလည်းတက်ခိုင်းမှုတွေရှိတယ်ခင်ဗျကိုဆုတ်ခိုင်းတယ်လို့ပြဿနာပေးတဲ့ပုံစံမျိုးပြောတယ်လို့ကျွန်တော်တို့ကကြားအဲ့ဒါတော့တော်တော်ကြားမိလား
ကြားပါရဲ့ရှင်ကြားပါဒါလည်းမဖြစ်သင့်တဲ့ကိစ္စပါဘာလို့ဆို
ဟု
တ်တယ်မဖြစ်သင့်တဲ့ကိစ္စပါဒါကဥစကုံတည်ရင်ဆိုတာလေကချင်လူမျိုးတယောက်ဖြစ်ပါတယ် KIA ကလည်းကချင်လူမျိုးဖြစ်ပါတယ်ပေါ့နော်အဲ့တော့အချင်းချင်းပြန်ဖြစ်နေတယ်ဆိုတာပိုဆိုးတဲ့ကိစ္စရဖြစ်တယ်ပေါ့နော်အဲ့တော့ကျတော်တို့ဒီအဆိုရတက်နေပေါ့နော်ဒီမြန်မာတက်မတော်နဲ့ဖြစ်တာတော့မှဒေါ်လာပါပြီအဲ့တော့အချင်းချင်းဆိုတာလုံးဝမဖြစ်သင့်တဲ့ကိစ္စဖြစ်ပါတယ်ဒါတွေတော့ကျမတို့ကလုံးဝချုပ်ငိမ့်သိပြီလို့မြင်ပါတယ်အဲ့တော့ဒီအပေါ်မှာလည်းဒီဥစကုံတင်ရင်ရဲ့အဖွဲ့ရတော့ဒီ BGF ပေါ့နော်ဒီနေကြဆောက်တက်အဖွဲ့ဖြစ်တယ်ဆိုတဲ့ခါကျတော့ဒီကိစ္စမှာလည်းဒါကျမတို့ဟိုနေခံတယောက်အနေနဲ့မြင်တာရခင်ကာလတွေမှာဒီဥစကုံတင်ရင်ရဲ့အဖွဲ့ဒီ BGF တမပါတဲ့အဖွဲ့တွေလည်းဒီအစိုးရဘက်ကနေမှဟိုနေရာချထားမှုတွေပါတယ်အားနည်းတယ်လို့ကျွန်တော်သိရပါတယ်အဲ့တော့တချို့ကကျတော့စာဝတ်နေရေးတွေမပြေလည်ဘူးအစီမပြေဘူးဆိုတဲ့အခါကျတော့တချို့တွေက KIA ဘက်ကိုပြန်ဝင်သွားတာလည်းရှိပါတယ်အဲ
့တော့ဟုတ်တယ်ဆက်ဆ
က်နေမှာကျွန်
တော်ဘွားရတ္တိရေ
းဟုတ်တယ်ဘွားရတ္တိရေးအဲ့ဒါမှအရေးကြီးပါတယ်အဲ့တော့ဘာပဲပြော BGF ဆိုလည်းနေချဆောက်တက်ဆိုလည်းသူအစိုးရအနေနဲ့ကောင်းကောင်းမွန်မွန်ပေါ့နော်အကောင့်ထဲပေါ်ပြီးပြီးမှအဲသူတို့ဘယ်ခန္ဓာဆောင်ရွက်မယ်ဆိုတာမျိုးလေးကိုဆောင်ရွက်သင့်ပါတယ်နောက်မှဥစကုံတင်ရင်အနေနဲ့လည်းဒါတွေကိုအစိုးရကိုတောင်းဆိုသွားမှာပေါ့နော်ဟိုဘက်နဲ့လည်းပဲကောင်းကောင်းမွန်ဆွေးနွေးနေနိုင်ဖို့လိုပါတယ်ဒီလိုမျိုးကိစ္စရက်ကနေစင်ပေါ့နော်ကျမတို့ကကျတော်တို့အချင်းချင်းဖြစ်တယ်ဆိုတာတော့တကယ်ကိုဒီအချိန်မှာတော့တကယ်ကိုကျမတို့ကတော့တကယ်ကိုဒါတော့လုံးဝမကြိုက်ဘူးပေါ့နော်ဒါမဖြစ်သင့်ဘူးပေါ့ပြန်ပြီးညနိုင် KIA ဘက်ကလည်းပြန်လဲစဉ်းစားသင့်ပါတယ်ဒီဘက်ကလည်းဥစကုံတင်ကြီးလည်းစဉ်းစားသင့်ပါတယ်ဒါတော့အစိုးရကလည်းဒါကိုအများကြီးပြန်ပြောဖြန့်ဖြေသင့်ပါတယ်ဒါအချင်းချင်းဖြစ်တာတော့ဒါအစိုးရကလည်းဒီကန္တာနဲ့တိုင်းသားအချင်းချင်းဖြစ်တာကနဲ့တခြားကန္တာတွေတခြားတိုင်းသားတွေနဲ့လည်းအများကြီးပြဿနာဖြစ်ပွားလာနိုင်တယ်ပေါ့နော်ကိုအချင်းချင်းနဲ့မှပြည်လဲမှဇန်တဲ့အဖွဲ့တွေနဲ့လည်းကျမတို့ပြည်လဲနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဒေါက်တာကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်